ဝါမျိုးနဲ့ထောင်းတော့မြောက်ရွာမှာလူနေအိမ်တချို့မီးရှို့ခံခဲ့ရပြီးလူငယ်သုံးဦးသတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မွာမျိုးပေါ်မှာစစ်မှုထမ်းဖို့အတွက်လူစုနေတာကိုတွေ့ကြုံနေရတယ်လို့ရွာတွေဘက်မှာလည်းနေမြေရှင်းလင်းဆောင်ရွက်တာတွေကလည်းဆက်ပြီးရှိနေတယ်လို့ပြောပါတယ်။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုကိုရဲမောင်ကပြောပြပါပါ။
မုံရွာမြို့နယ်ထနောင်းတော်ကျေးရွာအုပ်စုကထနောင်းတော်မြောက်ရွာကိုဇွန်လ10ရက်တနင်္လာနေ့မနက်အစောပိုင်းမှာစစ်ကောင်စီစစ်ကြောင်းရောက်လာပြီးဒေသခံနေအိမ်တချို့ကိုမီးရှို့သွားတယ်လို့မုံရွာအမြင့်လန်သတင်းမှန်ပြန်ကြားရေးတာဝန်ခံကပြောပါတယ
်။မီးရှို့ခံရတာအပားသွားတာတော့အိမ်ပါပါတယ်။စစ်ကြောင်းကရွာထဲကအိမ်ကိုမီးရှို့ဖို့လာတာအင်အားအသိမများဘူး50လောက်မိပါတယ်ဗျ။အဲဒီအိမ်ကိုတန်းဝင်မီးရှို့သွားတယ်။ဝင်တဲ့အချိန်မှာပဲကူ3ယောက်ကဘလို့နဲ့ထိတိုက်တွေ့ပြီးတော့တက်ခံလာရတာဗျ။
အသက်ခံလိုက်ရတဲ့လူငယ်၃ဦးကမုံရွာခရိုင်တပ်ရင်း၄တဲကရဲဘော်တွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမြို့အဝင်မအူစစ်စေးဂိတ်ကနေစစ်ကြောင်းစားတင်ခဲ့ပြီးတော့ထဏောင်းသောမြောက်ရွာအယောက်မှာတနက်ပစ်ခတ်ပြီးရွာထဲကိုစတင်ဝင်ခဲ့တာလို့ပြောပါတယ်
။တောင်ရွာနဲ့မြောက်ရွာလို့နှစ်ရွာရှိရတယ်ထဏောင်းတော့မနက်ပိုင်း9နာရီလောက်ကိုထဏောင်းသောမြောက်ရွာဝင်ပြီးတော့6နာရီလောက်မှာမီးရှို့ပြီး7နာရီ9နာရီလောက်မှာပြန်ထွက်သွားတယ်။ရွာကနေသူတို့လာတော့ကပဲခဏပဲရှောင်လိုက်ရတယ်ပြီးတော့သူတို့ပြန်သွားတော့ပြန်ဝင်ရတယ်ဗျ။
မုံရွာမျိုးနယ်တဲကရွာတွေစီစစ်ကောင်စီရဲ့နေမြင့်ရှင်းလင်းရေးစစ်ကြောင်းဝင်ရောက်ပြီးလူနေအိမ်တွေကိုမီးရှို့တာတွေကမကြာခဏဆက်သလိုရှိနေပြီးအခုမီးရှို့ခံရတဲ့ထဏောင်းတော်မြောက်ရွာဟာအရင်တုန်းကလည်းနေအိမ်တွေမီးရှို့ခံရဘူးတယ်လို့ပြောပါတယ်။တချိန်တည်းမှာတော့စစ်မှုထမ်းတတိယအတုပ်အတွက်လူရောက်50မပြည့်မချင်းမုံရွာမျိုးမှာလူစုနေရလို့သိရပါတယ်။မုံရွာနယ်ဘက်မှာတော့နေမြင့်ရှင်းလင်းဝင်ရောက်မီးရှို့တာကိုရွာအများစုခံနေရတယ်လို့မုံရွာမျိုးကန်တူကပြောပါတယ်
။မုံရွာမှာတော့တော်တော်လေးကိုစိုးနေတယ်ပြောပြမှာဒီကြောင့်တို့ချေတော့နေမျိုးချေတော့ဒီဟူတို့တကယ်ပဲတို့အဲ့ဒါတော့လည်းများနေတယ်ဒီမောင်မျိုးကလူတို့လည်းဆရာမကြီးကလည်းမရှိတော့အားမရှိတဲ့ခါကျတော့များများလာဆိုပါမကူတောင်းနေကြဘူးဒီကူတောင်းခြင်းလည်းခုချင်မရဘူ
းမုံရွာမျိုးနယ်တဲကကြေးရွာတွေမှာဒေသခံနေအိမ်တွေကိုမီးရှို့တာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားတာမျိုးမရှိသေးပါဘူးဇွန်လ9ရက်ပြီးခဲ့တဲ့တောက်ကြနေ့ကလည်းမုံရွာမျိုးပတ်လမ်းပေါ်မှာလူငယ်အမျိုးသားတဦးကိုစစ်ကောင်စီတပ်ကတနက်နေ့ပြစ်ခတ်လို့တိုက်ဆုံခဲ့တယ်ဆိုပြီးသတင်းဌာနတချို့မှရေးသားဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်လို့မဟုတ်မမှန်ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ